ဒီပါကမလိုလားသူတွေအထူးသဖြင့်ရုရှားကလူတွေအမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကိုသူတို့စိတ်တိုင်းကျဖြစ်လာအောင်အီလက်ထရောနစ်ခလုတ်နှိပ်မဲပေးစနစ်ကိုကမောက်ကမလုပ်နိုင်တယ်ဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာအမေရိကန်အစိုးရကသူတို့ရဲ့မဲပေးစနစ်ကခိုင်လုံစိတ်ချရတဲ့အကြောင်းတစုံတရာစိုးရိမ်ပွဲမရှိကြောင်းအာမခံချက်ပေးနိုင်ဖို့ကြိုးပမ်းနေကြပါတယ်။သူတို့အစိုးရအနေနဲ့မဲပေးတဲ့ဆက်တွေရဲ့လုံခြုံစိတ်ချရမှုကိုအားဖြင့်ဆောင်ရွက်နေတယ်လို့ဝါရှင်တန်မြို့တော်မှာကြာတာပရိနစ်ကကျင်းပခဲ့တဲ့စိုက်ဘာလုံခြုံရေးညီလာခံမှာအမိမြေလုံခြုံရေးနဲ့အကြံဖက်တံပြန်ရေးအရာရှိလီဇာမိုနာကိုကပြောကြားခဲ့ပါတယ်။ VOA သတင်းတောက်ဂျော့ချ်ဘူတစ်သတင်းပေးပို့ထားတာကိုဥကြော်စန္ဒာကပြောပြမှာပါရှင
်။အင်ဂျီရောအမိမြေလုံခြုံရေးနဲ့အကြံဖက်မှုတံပြန်ရေးဆိုင်ရာလက်ထောက်လီဇာမိုနီကာဟာအမျိုးသားလုံခြုံရေးအတွက်အကြီးမားဆုံးထင်ရှားမှုတွေဆိုရင်ကြားရအဖြစ်သမ္မတအိုဘားမားကိုအစီရင်ခံရမှာအကြံဖက်တိုက်ခိုက်မှုအီဘိုလာဟာရီကိန်းတို့နဲ့အတူစိုက်ဘာလုံခြုံရေးချင်းချောင်းမှုဟာလည်းမြင့်မားနေတယ်လို့တင်ပြခဲ့ပါတယ
် What I've noticed is I've been struck by the breadth of the threats that we're facing certainly against the US government against the
ဒီမှာ3ပြုတ်မိတာကတော့အမေရိကန်ဆိုရနဲ့ပုဂ္ဂလိကကဏ္ဍကိုကြဲကြဲပြင်းပြင်းချင်းချောင်းနေတယ်ဆိုတာပါပဲ
Internet ဆက်သွယ်ရေးနဲ့ကွန်ပျူတာအချက်အလက်တွေကိုထိုးဖောက်နိုင်တဲ့ hacker အရေးအတွက်ဟာပုံမှန်များပြားလာနေပါတယ်အစိုးရမဟုတ်တဲ့သူတွေရောစာမန်ရဇဝမှုကျူးလွန်သူတွေကိုတွေးရပါတယ်။သူတို့ဟာဘယ်သူဘယ်ဝါဆိုတာကိုထိန်ဖွက်ပြီးကိုယ်ရေးကိုယ်တော်အချက်လက်တွေကိုခွဲယူတဲ့နည်းပညာတွေကိုကြဲကြဲပြန့်ပြန့်အသုံးပြုလာကြပါတယ
်။ Increasingly I think that is going to be both a near midterm
တဖြည်းဖြည်းနဲ့ဒီချင်းချောက်မှုကနီးကပ်လာပါတယ်။ရေလိုရေရှည်ချင်းချောက်မှုတွေဖြစ်ပါတယ
်။မဲပေးတဲ့စစ်တွေကတစင်အချက်လက်တွေပေါက်ကြားသွားနိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးခိုင်မှုကိုပြောကြရမှာတော့လီဇာမိုနီကာကအမေရိကန်မက်စနစ်အခြေခံအဆောက်အဦဟာအင်မတန်ခိုင်မှုစစ်ချရတာကိုသိစေချင်တယ်လို့အခုလိုပြောပါတယ
် It is owned, operated, administered and managed by states, by localities down to the county and municipal level. It is not a federal
ဒါရီဟာကောင်တီအဆင့် municipal အဆင့်ထိအပါအဝင်ပြည်နယ်တွေဒေသန္တရအဖွဲ့တွေကထိန်းချုပ်စီစဉ်နေကြတာဖြစ်ပါတယ်ဒါပြည်တော်စုအစိုးရအဖွဲ့အစည်းတခုမဟုတ်ပါဘူးဒါရီဟာအင်မတန်ရှုပ်ထွေးကျယ်ပြန့်ပါတယ်ဒါကြောင့်စိုက်ဘာလုံခြုံရေးရှုထောင့်ကကြည့်ရင်ကောင်းတဲ့ကိစ္စပါမအောင်မြင်စရာအကြောင်းလုံးဝမရှိပါဘူ
းဒါပြင်အပြန်အလှန်ထိန်းချုပ်မှုစနစ်နဲ့မီဒီယာတွေဝင်မဆွနိုင်တဲ့အတွက်ကြောင့်လဲအမေရိကန်မဲပေးတဲ့စနစ်ဟာနှောက်ရှက်လို့မရနိုင်လောက်အောင်ခိုင်မာနေတယ်ဒါပေမဲ့ရွေးကောက်ပွဲအရာရှိတွေအနေနဲ့အမှုမဲ့အမှတ်မဲ့နေလို့တော့မရဘူးလို့လဲလီဇာမိုနီကာကထောက်ပြပါတယ်
We exist in a wired world. We know that there are actors out there trying to breach our defenses across the board. So what we
အခုကျမတို့ခင်ဟာအင်မတန်ရှုပ်ထွေးပွေလီတဲ့ခက်ပါကျမတို့ရဲ့လုံခြုံရေးစနစ်ကိုညီမျိုးစုံနဲ့ချိုးဖောက်ဖို့ကြိုးပမ်းနေသူတွေကလည်းအများကြီးရှိနေပါတယ်ဒါကြောင့်ကျမတို့ဟာအမိမြေလုံခြုံရေးဌာနအပါအဝင်တခြားဌာနတွေနဲ့ပူးပေါင်းပြီးတော့မဲပေးတဲ့ဆက်တွေမဲစည်းရင်းတွေလုံခြုံတိကျမှုရှိအောင်ကြိုးပမ်းနေပါတယ်ပြည်내အရာရှိတွေရွေးကောက်ပွဲအရာရှိတွေကျွမ်းကျင်သူတွေနဲ့တကွာတာဝန်ရှိသူတွေအားလုံးကအတက်နိုင်ဆုံးကြိုးပမ်းနေကြပါတယ
်အခုကမှရွေးကောက်ပွဲနဲ့ပတ်သက်ပြီးစူးစမ်းမှုတွေအချက်အလက်ရယူဖို့အားထုတ်မှုတွေလုပ်နေတာကိုကြဲကြဲပြန့်ပြန့်တွေ့ရပြီမဲ့ရွေးကောက်ပွဲရလဒ်ကိုကပြောင်းကပြန်ဖြစ်အောင်လုပ်ဖို့အားထုတ်မှုတစုံတရာမတွေ့ရသေးဘူးလို့အာဏာပိုင်တွေကပြောကြကြအောင်ပါခင်ဗျာ